ဂျပန်နိုင်ငံမြို့တော်တိုကျိုမှာမနေ့ကထီ၄ရက်ဆက်တိုက်စံချိန်တင်အပူချိန်မြင့်တက်ခြင်းနဲ့ကြုံတွေ့ခဲ့ရပြီးအပူချိန်ဟာ35ဒီဂရီဆယ်စီယပ်အထိရောက်ရှိခဲ့ကြောင်းသိရပါတယ်။ကန်တိုကိုရှင်ရှိဒေသအတော်များများနဲ့တိုကျိုမှာလေပြင်းမြင့်ရုံတစ်ခုဖြစ်ပေါ်နေကြောင်းမိုးလေဝသအေဂျင်စီကပြောကြားခဲ့ပြီးနေ့အပူချိန်ဟာအမြင့်ဆုံး 38.9 ဒီဂရီဆယ်စီယပ်အထိရောက်ရှိခဲ့ကာဒီကနေ့ထိအပူချိန်ဆက်လက်မြင့်တက်နိုင်တယ်လို့ဆိုပါတယ်။ပြည်သူများအနေနဲ့အပူရှက်ခြင်းအန္တရာယ်ကိုကာကွယ်ရန်လေးပိစက်ကိုတင့်တင့်မြတ်တစွာအသုံးပြုကြဖို့နဲ့ရေတပ်မဆုံးရှုံးစေရန်ရေနဲ့တပ်စားကိုလုံလုံလောက်လောက်ဖြစ်တင်းကြဖို့အကြံပြုထားပါတယ်။တချိန်တည်းမှာပဲစုထိုင်းတဲ့လေတုနဲ့အပူချိန်မြင့်မားမှုတို့ကြောင့်လေတုအခြေအနေမတည်ငြိမ်မှုဖြစ်ပေါ်နိုင်ကြောင်းနဲ့ရာသီဥတုအခြေအနေရုတ်တရက်ပြောင်းလဲနိုင်ကဒေသအချို့မှာမိုးကြိုးမုန်တိုင်းများနဲ့မိုးရွာသွန်းမှုများဖြစ်ပေါ်နိုင်ကြောင်းခန့်မှန်းထားပါတယ်။ဒါကြောင့်မြင်းနေပိုင်းဒေသများမှာရေကြီးခြင်း၊မြေရေရှမ်းခြင်း၊မြေပြိုခြင်းမိုးကြိုးပစ်ခြင်းနဲ့လေပြင်းတိုက်ခတ်ခြင်းများဖြစ်ပေါ်နိုင်တဲ့အတွက်သတိရှိကြဖို့မူလေဝသတောင်းရှိသူများကတိုက်တွန်းထားကြောင်းသိရှိရပါတယ်ခင်ဗျာ။